ကရပြည်နယ်လွိုက်ကော်မှုကရပြည်နယ်လွိုက်ကော်မျိုးမှာလေကြောင်းကတိုက်ခိုက်ခဲ့တဲ့အတွက်ဒေသခံပြည်သူတွေရောယဟန်တန်ဃာတွေပါစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ပုပ်ပါယုံစာတင်တိုက်ကတန်ဃာတွေအပါအဝင်ရာနဲ့ချီတဲ့ယဟန်တန်ဃာတော်တွေဘေးလွတ်ရာကိုတိမ်းရှောင်နေရတဲ့အတွက်တချို့ဘုန်းကြီးကျောင်းတွေမှာတန်ဃာ3-4ပါးလောက်ပဲကျန်ပါတော့တယ်။ရန်ကုန်ကလာတဲ့သတင်းကိုမက်ခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ကရပြည်နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့လွယ်ကော်မြို့ပေါ်ကိုစစ်တပ်ကလေကြောင်းကားပါတိုက်ခတ်တဲ့အတွက်မြို့ထဲနဲ့မြို့နီးဝန်းကျင်ဒေသကပြည်သူတွေစစ်ဘေးလွတ်ရာထွက်သွားနေကြပါတယ်။အဲဒီလိုဘေးလွတ်ရာတင်းရှောင်ခိုးလုံနေကြတဲ့သူတွေထဲမှာလွယ်ကော်မြို့ကတန်ဃာတော်တွေလည်းပါပါတယ်။လွယ်ကော်မြို့ထဲကတန်ဃာတော်140လောက်ရှိတဲ့ပို့ပါယုံစာတင်တိုက်ကတန်ဃာတွေဘေးလွတ်ရာထွက်သွားခဲ့ကြတဲ့အတွက်ကျောင်းမှာတန်ဃာ10ပါးပဲကျန်တော့တယ်လို့ပို့ပါယုံစာတင်တိုက်ဆရာတော်ကဗီဒီယိုကိုမိန့်ပါတယ
်။140ကျအခုက10ပါးတော့ပဲကျန်ဆိုတော့အမျိုးအဲ့ပေါ့။ချင်းနေတော့တိရတိုင်းမဲ့သူကကြောက်တာကပုံကျေးတာကြောက်တာပေါ့နော်။ပုံကျေးတာကြောက်တယ်နောက်ပြီးတော့ဟိုတညလုံးဆူဆူညံ့ညံ့နဲ့တနတ်တန်နဲ့ပုံတန်နဲ့ကျနေတဲ့ခါကျတော့အိတ်တွေမရဘူး။ကြည့်တယ်မလားဦးမင်းပြက်နေရေမလားဦးပေါ့နေတော့မရတော့ဘူးအဲဒီတော့မလုံးချုံတော့ကိုလုံးထွက်ပြေကုန်ရောလွယ်ကော်မျိုးတွေမှာတော့ဦးဇင်းနာလူနေရာတစ်ခါပို့မရှိတော့တဲ့နေကြည့်ပါဦ
းလွယ်ကော်မျိုးကကုန်းစုဘုံကြီးเจ้าမှာလေလွယ်ကော်စာတိတန်ဃာတွေပဲဘုံကြီးเจ้าမှာခြံနေလို့ကုန်းစုဘုံကြီးเจ้าကတန်ဃာတစ်ပါးကမိန်ပါတယ်เ
จ้าမှာကအပန်း20လောက်ခြံပြည့်တယ်ကမတချို့ကတော့ကျန်သေးတယ်ကမရှိတောင်ကျောင်းက10ပါးကျော်လောက်ကျန်သေးတယ်လို့ပြောတယ်တခြားကျောင်းကလည်းတန်ခါနေတဲ့ကျောင်းကျတော့3-4ပါးလောက်ကျန်သေးတယ်အချင်းကြီးဆိုးလာဒီထက်မကဆိုးလာမှာကိုပဲကျောင်းနေလို့ရှောင်းနေတာပါတကမ
လောက်ကမျိုးပေါ်မှာခမ်းမန်းကြီးဖုန်ကြီးကျောင်း50လောက်ရှိပြီးတိုက်ပွဲဖြစ်တဲ့နေရာနဲ့နေတဲ့နေရာတွေကဖုန်ကြီးကျောင်းတွေကတန်ခါအများစုပေးလို့ရကိုတင်းဆောင်သွားကြတယ်လို့လွိုက်ကော်မျိုးနဲ့သာသနာရေးရုံဝင်တဲ့သူက VA ကိုပြောပါတယ
်လွိုက်ကော်မှာကျတော့စတင်တိုက်ကြီးရမှာတိုက်ရှိတာပေါ့နော်တန်ခါအပားပြားကျော်စတင်တိုက်ကတိုက်ရှိတဲ့ချွေတောင်းနဲ့ပုတ်ပါရောပေါ့နော်တိုက်ပွဲဖြစ်တဲ့နေရာအနီးနားမလွတ်နိုင်ဆိုတော့ကျောင်းနေလဲခြောက်အောင်လေဥမာဟောဟိုမိုင်လုံးနဲ့နေတဲ့ပုတ်ပါရောကျောင်းဆိုလဲသူလဲခြောက်သွားတယ်နောက်ပြီးတော့ဒေါခုမှာဖြစ်တဲ့ခါကျတော့ဒေါခုကျောင်းကလဲဘေးလွတ်တဲ့နေရာခြောက်သွားတာပေါ့နော်
ဒီကြောင်တိုက်ခိုက်မှုတွေကြောင့်လွယ်ကော်မြို့ကန်တွေ2022ခုနှစ်ဇန်နဝါရီလပထမသတင်းပတ်ထဲကပေးလွန်ရဒေသတွေကိုထွက်ပြေးခဲ့ကြတဲ့အတွက်အခုဆိုရင်မြို့ထဲမှာလူမရှိသလောက်ကိုဖြစ်သွားပြီလို့ပုဗ္ဗာယုံစာတင်တဲ့ဆရာတော်ကအမိန့်ကြပါတယ်။မြို့မှာလည်းရေမီးဖြတ်တောက်ခံထားလို့ကျန်ရှိနေတဲ့တန်ဃာတော်တွေအခက်အခဲဖြစ်လာမယ်လို့လည်းဆရာတော်ကမိန့်ပါတယ
်။အခက်အခဲတော့များစွာရှိမှာပဲ။အပြည့်အစုံရေမရှိမီးမရှိဆိုတော့အနောက်ဈေးဝယ်ခြင်းနဲ့ဈေးကလည်းမရှိဝယ်ခြင်းပစ္စည်းတွေမရောမှလည်းမရှိတော့လေအကုန်ပိတ်ပြီးတော့တွားကြတော့အဲအဲနဲ့နောက်ရရရတဲ့ရှည်လာတော့ဥပဒေအရခက်ခဲတော့ဖြစ်တာလေ
ဘယ်ကောင်မျိုးမှကြန့်ရှိနေတဲ့တန်ဃာတော်တွေအနေနဲ့ကိုယ်တိုင်ချက်ပြုတ်စားတော့ရမှာဖြစ်လို့အခက်ခဲရှိတယ်လို့စားတော့ကုန်တွေဝင်မယ်ဆိုရင်တော့ဝယ်လို့မရတော့ဘူးလို့ဆရာတော်ကမိန့်ပါတယ်ဘယ်ကောင်မျိုးမှတရက်ပိုင်းဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရပုံကျုပ်စော်မင်းထွန်းကတော့ VA ကိုအခုလိုပြောပါတယ
်ဘယ်ကောင်ဘက်ကတော့ကျွန်တော်တို့ဟိုဘက်မနီးကတော့အဲ့တော့တခြားတဲ့မှာတော့ကျွန်တော်ကြည့်မှုရှိတယ်။တော်တခြားရွာရဲ့အရှိတဲ့လောက်မှာကျွန်တော်၄နေရာနေပြီး PMPB နဲ့အဲ့ဒီအဖွဲ့လေး PMPB နဲ့ BDF ကကျန်းပွဲအဖွဲ့လေး50လောက်ကပြစ်ခတ်ခဲ့တာရှိတယ်။အထူးကံရရှိမှုတော့မရှိပါဘူး။ပြီးတော့ကျွန်တော်တို့လွိုင်းကောတောင်းပေါ့။ဒါကောတင်းတောင်ကို12နာရီလောက်ကတကယ်ညနေ3နာရီလောက်မှတကယ်ဒါပဲပြကျွန်တော်ဒီအပေါင်းညာနဲ့ပြခတ်တာရှိတယ်။အဲလိုင်းကောအဲ့အချင်းတောင်တွေကအဆောင်ချိုးတော့နည်းနည်းပြည့်စုံပါရှိတယ်။အဲ့ချက်စင်တူရှိပါတယ်
။လွယ်ကော်မြို့ပေါ်မှာ2021ခုနှစ်ဒီဇင်ဘာလကုန်ပိုင်းကတိုက်ပွဲတွေစတင်ပြင်းထန်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခတ်မှုတွေလှုပ်လာတာပါ။လွယ်ကော်မြို့ကအများအပြားအိုးအိမ်တွေကိုဆုံးခွာထွက်ပြေးနေကြရပြီးတောင်ကြီးမြို့စီဆိုင်မြို့နဲ့ပတ်ဝန်းကျင်ဒေသတွေမှာခိုးလုံနေကြရပါတယ်ရှင်။